ဟုတ်ကဲ့ဒီကကုသဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီနေ့လက်သေးခြေသေးကျန်းမာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်တဲ့အတွက်ဒီလက်သေးခြေသေးတွေဟာခန္ဓာကိုယ်မှာဘလို့အခက်ခံတာကနေပါဝင်နေလဲဆရာ
လက်သေးခြေသေးတွေဟာဒီခန္ဓာကိုယ်မှာသွားအရေးပါတယ်ဘလို့မျိုးလဲဆိုတော့သွားကျန်းမာရေးတွေမကဘူးဗျာဥမာကြီးရှုလို့ကောင်းတာလို့အလားပါတို့ဒီမှာလဲဒီလက်သေးခြေသေးတွေဟာပါဝင်နေတာပေါ့နော်ဥမာလက်ပတ်တန်ရှင်းတဲ့လက်သေးခြေသေးတွေအလုံးဆွဲဆောင်မှုရှိရဗျာဒါမှမဟုတ်လက်သေးခြေသေးဆိုရင်ပြည်သူစုံလုံးတွေတောင်းမှသက်သက်ရှိတယ်အဲ့ဒါဒီမကောက်လက်သေးခြေသေးဆိုတော့ကိုယ့်ရဲ့ကျန်းမာရေးကိုထင်ဟန်ပြသနေတယ်မှန်တဲ့ချက်လို့လည်းပြောလို့ရတယ်တခြားအရေးကြီးတဲ့လုပ်ငန်းဆောင်တာတွေလည်းရှိတယ်ဥပမာရာပစ္စည်းတွေကိုကောက်နိုင်တဲ့အမှုစိတ်လုပ်ငန်းတွေမှာဆိုတာလက်သေးတွေပါတယ်နောက်ကျွန်တော်ရဲ့အဓိကအကင်တွေနဲ့လက်ချောင်းချီချောင်းတွေရဲ့ခိတ်တွေကိုတန်းမအောင်လို့ဒီလက်သေးတွေအဓိကထောက်ခံပေးတာမှားစီတာပေါ့နော်ဟိုလက်သေးကြီးကထုတ်လိုက်မယ်ဆိုရင်လက်ချောင်းချီချောင်းတွေကလူလုံးနေတဲ့အလုပ်တွေမလုပ်နိုင်ဘူး။လက်သေးရှိသေးတွေကတိတ်ဆိုးမှအမာအနေနဲ့ထောက်ခံပေးတာလို့ကျွန်တော်ရဲ့လက်ချောင်းနေရာလိုက်ပြီးတော့အလုပ်လုပ်နိုင်တာဖြစ်ပါတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့ဒီလက်သေးရှိသေးရဲ့ဒီတိဆောက်ပုံနဲ့တို့ရဲ့ပုံမှန်ကြီးထွားပုံလေးရောနည်းနည်းရှင်းပြပေးလို့ရမလား
။ကျွန်တော်ကလက်သေးရှိသေးဆိုရင်လက်သေးရှိသေးကဒီလက်ချောင်းချီချောင်းအရည်ရာဆဲရာပဲထွက်လာတာ။ကျွန်တော်တို့အရည်ရာမှာကရတင်ဆိုတဲ့ပရိုတင်းဓာတ်ရှိတယ်။အဲ့ဒီပူဂင်းတက်ကိုနည်းနည်းလေးမအောင်လုပ်လိုက်တဲ့အခါကျရင်လက်သေးချီသေးကြီးဖြစ်သွားတာပဲအဲ့တော့အဲ့လက်သေးချီသေးကြီးကပေါ်ကနေကြည့်လိုက်ရင်နေရတဲ့အပိုင်းကို၄ plate ကိုခေါ်တာလက်သေးပြင်းကိုခေါ်တာပေါ့နော်အဲ့ဒီလက်သေးပြင်း၄ plate အောက်မှာရှိနေတဲ့လက်သေးအောက်ကရေကြောက်ကြောင့်၄ plate လို့ခေါ်တယ်ဒီ plate ဆိုတာကျွန်တော်အိတ်တဲ့နေရာပေါ့နော်အဲ့လက်သေးဝင်နေတဲ့နေရာပေါ့နောက်ရေကြောက်တဲ့ကိုလက်သေးလေးကတိုးဝင်ညှုပ်နေတဲ့အပိုင်းကို matrix လို့ခေါ်လက်သေးရဲ့အခြေပေါ့ကျေတော့ဆိုင်ဝင်နေတာပေါ့နောက်တစ်ခါအဲ့လက်သေးအခြေလေးနားမှာကြည့်လိုက်ရင်ဖြူဖြူလာကျန်းပုံလေးရှိတယ်အဲ့ဒါကိုလက်သေးလာကျန်းလာညူလာလို့ခေါ်တယ်တခါလက်သေးအခြေကိုဖုံးထားတဲ့အည်ပြားလေးရှိတယ်သူကပ်ပြီးပါပေါင်းလာလာလေးဖုံးထားအဲ့ဒါကို QTK လို့ခေါ်တယ်အဲ့အဲ့ဒီဒိနန်တဝိုက်ကအည်ပြားကိုတော့လက်သေးပန်းကိုနေဖူးလို့ခေါ်တယ်နောက်လက်သေးခြေလေးကြီးကြီးတော်ပုံရှိသေးတယ်ဟိုစပင်းလိုပဲဒီလက်သေးကြီးကလက်သေးအခြေအနေကြီးတော်ရှိထွက်တယ်တဖြည်းဖြည်းနဲ့ကျမ်းမြတ်ရင်အပြင်ဒီရက်ကို 3.1 မီလီမီတာလောက်သာရှိလာတယ်။အဲ့မှာလက်သေးကခြေသေးရတဲ့ပုံကြီးရှိတာမြင်တယ်။နောက်ဆောင်းရည်တဲ့နေရာဒီမှာလက်သေးရှိအပုံမြင်တယ်။နောက်များသန်းဆိုရင်ညာဘက်လက်သေးကပြင်းပြင်းလက်ထက်မြင်ရန်ပူရှိတယ်။နောက်ကိုယ်ကောင်ဆောင်ချိန်နဲ့တက်ကြီးပိုင်းအရွယ်ဆိုရင်တော့ယောက်ျားနဲ့မိန်းမကလက်သေးရှိကညာသိပ်မကွာဘူး။ဒါနဲ့ပုံမှန်ချိန်ဆိုရင်ယောက်ျားရဲ့လက်သေးချီသေးကြီးကမိန်းမကြီးထက်ရှည်ရာပုံမြင်တယ်။အဲတကယ်လို့အသက်ကြီးရောအိုမင်းလာမှုလို့နောက်ယောဂဖြစ်တာလို့ဟော်မုန်းကမြင်ညာမှုလို့အဲ့ဒါတွေရတယ်ဒီလက်သေးချီသေးရှည်ထွက်တာကိုအနည်းနဲ့အများသိအောင်မှုရှိပါတယ်။အဲ့တော့သိအောင်မှုရှိတယ်ဆိုရင်လက်သေးချီသေးကြီးမှာပြဿနာဖြစ်လာတာပေါ့။ပြဿနာဖြစ်လာရင်ဒီကိုယ့်ရဲ့နေ့စဉ်နေ့စဉ်ဒီဘာဖြစ်ရလို့ဒါထိခိုက်နိုင်တာ
ပေါ့။ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီတနေ့သူကကိစ္စတွေကိုထိခိုက်လာနိုင်တဲ့ဒီအဖြစ်လဲများတယ်ပေါ့နော်ဒီလက်သေးခြေသေးပြဿနာတွေဆိုလို့ရှိရင်ဆရာအဓိကဘယ်အချက်တွေဆရာထောက်ပြမလဲ
ဒီလက်သေးခြေသေးကဘာပဲလုပ်လို့အနေရန်ပါနေရတယ်ကြာဒီလိုကလက်သေးဟိုလက်ဆွဲလေးငုတ်တာပဲဖြစ်စီတစ်ခုခုဖြစ်နေဖြစ်စီရှာသွားတာပဲဖြစ်စီလက်သေးထိတ်လေးမှာပြည့်နေတာပဲဖြစ်စီကိုယ့်ရဲ့တကယ်နေ့စဉ်ပုံမှန်ဆောင်ရွက်နေတဲ့ကိစ္စတွေကပြဿနာဖြစ်လာအောင်မာယာဝတ္ထုသေးသေးလေးတွေကိုကြံရလမ်းလျှောက်တာနောက်ဖြည့်တွေ့တာစတာကြီးအားလုံးအောက်ဆက်တည်းတည်းကလေးငယ်တွေမှာဖြစ်နေပြီမယ်အသက်ကြီးလေလေလက်သေးရှိသေးပြဿနာတွေကပုံဖြစ်များလာတတ်တယ်
ဟုတ်ကဲ့ဆရာအဲ့တော့အဲ့အဖြစ်များတဲ့ဒီလက်သေးရှိတဲ့ပြဿနာတွေကိုတစ်ခုချင်းစပြီးတော့ရှင်းပြပေးပါလား
အဲ့ဒီကုက္ကံနာမှာတည်ရှိနေတဲ့နေရာကြောင့်ဒီလက်သေးရှိသေးလေးကအလွန်ပဲထိခိုက်လေတွက်ခြေသွားဆိုဘာပဲဖြစ်ဖြစ်သူနဲ့အရင်ထိတာပဲအိမ်မှာတခါလ ీల မှုစဉ်းစားကောက်ယူမှုတွေရာရေရာပြဿနာတွေအားလုံးရဲ့ဆေးရကိန်းလုံးတော့ကလက်သေးချီပဲပြဿနာတွေဖြစ်တယ်ဆိုပြီးဆွတ်လာတယ်ဆိုလိုချင်တာမငယ်ဘူးပေါ့နော်အဲ့တော့ဒီလိုဒီအိမ်မှာလည်းဟုတ်တဲ့ချိန်ချိန်မှာလက်သေးချီတွေမှာတခုခုဖြစ်ခဲ့ဘူးလေဆိုတာလည်းတွေ့တယ်အများကြီးကတော့သူ့အကူပြန်ကောင်းသွားတယ်ဒါတကယ်လို့ပြန်မကောင်းဘူးဒီတဲ့ကိုဆိုးလာရင်တော့ကျန်းကျင်တဲ့ဒီကိုပြန်ဆက်တင်တာပေါ့နော်အဲ့တော့အဓိကလက္ခဏာတွေကတော့လက်သေးချီပဲပုံမှန်ပြောင်းတာဒီမှာချောနေတာနေတော့နေတာနောက်တစ်ခါအယောင်ပြောင်းတာနောက်ရောင်လာတာနာလာတာအဖြူမဲလိုက်နေပေါ်လာတာမျိုးထူးထူးအစင်းကြောင်းတွေဖြစ်လာတာမျိုးဒါမှမဟုတ်လေအရင်နဲ့မတူပဲတစ်ခုခုဖြစ်လာတာမျိုးဒါမျိုးတွေဆိုရင်တော့လက်သေးချီသေးမှာတစ်ခုခုဖြစ်နေပြီဆိုတော့ရေဝီယလက္ခဏာတွေပေါ့နော်အဲ့ဒါမျိုးဆိုရင်တော့ ကောင်းဆုံးကတော့ရေပြားပြောင်းအောင်နဲ့ကျန်းသာတိုင်နေတာကောင်းပါလေ။အဲတော့ပထမဆုံးပြောချင်တာကဒါလက်သေးချီပဲကျန်းသာနာရီထဲမှာဖြစ်နေတဲ့ဥစ္စာကတော့ white spots ကိုခေါ်တဲ့ဒီလက်သေးပွင့်တာပေါ့နော်။အဲဒီလက်သေးပွင့်တာကအလုံးဖြစ်နေရတယ်။ဒီလက်သေးရဲ့အခြေပေါ်နေတဲ့လို့ခေါ်တဲ့လက်သေးအုပ်နေတဲ့နေရာကိုတန်ဖြစ်လို့ပေါ်လာတာပါ။အဲတော့အပြင်ဆက်ဒီသေးသေးတွေဝိုင်းဝိုင်းလေးတွေအနေနဲ့တွေ့ရတယ်။အဲ့လိုဖြစ်ရင်လည်းတချို့ကစိုးရင်ပြီးတော့လာပြတယ်ပေါ့နော်။ဒါပေမဲ့တကယ်တကယ်တော့ဒီလက်သေးပွင့်နေဆိုတာကတော့စိုးရင်ကြာမရှိပါဘူး
။ဟုတ်ကဲ့ဒီလက်သေးပွင့်ခြင်းနဲ့ပတ်သက်ပြီးတော့တာဝန်နဲ့နေထားရှိတာဆရာ
။လက်သေးအခြေပေါ့နော်နေတဲ့လူခေါ်အဲ့ညာတွေကိုဖိမိတာလို့စောင့်မိတာတန်ဖြစ်လို့ဖြစ်တာဆိုတော့လက်သေးကိုစောင့်မိတာမျိုးလိုမျိုးမဖြစ်အောင်ပြုဆိုင်ပေါ့
။ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအဖြစ်များတဲ့လက်သေးခြင်းတဲ့သက်သနာ
။ဒီရတစ်ခုဖြစ်နိုင်တာကတော့လက်သေးကြည့်သေးတယ်မှာသွေးကြည့်ဦးရဲ့အဆင်းကြီးပေါ်လာတာပေါ့နော်ဒီလက်သေးအောက်ကရေရားမှာဆန်းကြီးမျိုးသွေးကြောင်းတွေရှိတယ်အဲ့ဒီသွေးကြောင်းတွေကြီးပေါက်သွားရင်သွေးကြည့်ဦးရဲ့အဆင်းကြောင်းကြီးပေါ်လာတာပါအများဆုံးဖြစ်တာတော့ထိခိုက်ဒဏ်ရာဖြစ်တာကြောင့်ဖြစ်တာပါဒါမှမဟုတ်လည်းတချို့ဆေးကြီးတောင်းနေတယ်သွေးကြည့်ကြီးတောင်းနေတယ်တချို့သွေးနဲ့ပတ်သက်တဲ့ရောဂါကြီးသွေးကြောပေါက်တဲ့ရောဂါကြီးဆိုရင်လည်းဒီလိုမျိုးဖြစ်တတ်တယ်အဲဒါရရလည်းသိကူစီရတော့မလို့တကယ်ကြီးနဲ့ကြာရင်ဒီကြည့်ဦးအစင်းလေးရတဲ့အချိန်တိုင်းကြောက်သွားတတ်ပါလေ
ဟုတ်ကဲ့ဆရာဒီသက်သေးသွေးကြည့်ဦးအစင်းလေးပေါ်လာတဲ့ပတ်သက်လို့ရောကာကွယ်လဲနေနေခ
ါဒီလိုပဲတခါကြလေကြာရင်ဒီမှာရတကားဖွင့်လိုက်တဲ့ခါကြာရင်ပရိမောက်ဖွင့်လိုက်တဲ့ခါကြာရင်ရက်မိတာပေါ့နော်အဲ့လိုမျိုးဆိုရင်အဲ့ဒီမှာသွေးကြောပြီးပြီးပေါက်တာမျိုးသွေးကြည့်ဦးရမျိုးဖြစ်တာပေါ့ထိခိုက်ဒဏ်ရာကြောင့်အများဆုံးဖြစ်တာပဲအဲ့ကြောင့်ထိခိုက်ဒဏ်ရာမဖြစ်အောင်ပြုဆိုင်ရဆိုရင်သွေးကြည့်ဦးအစင်းလေးလည်းမပေါ်ဘူးပေါ့
ဟုတ်ကဲ့ကျေးဇူးများရှင်ပါတယ်ဆရာ
Thank you.